Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရ2014ခုနှစ်စက်တဘာလ29ရက်နေ့စနေနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမဧသနာကြပါရှင်ဆီးရီးယားနိုင်ငံမှာအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေလုံဆောင်မှုရတဲ့လေကြောင်းတိုက်ခိုက်မှုတွေက IS စစ်သွေးကြွတွေရှိတဲ့ပြစ်မှတ်တွေကိုထိသွားခဲ့တယ်လို့ဆီးရီးယားအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်မြန်မာနိုင်ငံတချို့နေရာတွေမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်မှာတော့တင်းမာမှုတွေအတော်လေးစိုးရိမ်မကင်ဖြစ်စရာအခြေအနေရှိနေတော့မယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောသွားပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပိုင်းမှာပြောပြဖို့ရှိပါတယ်မတင်ကြီး
ကောင်းပါပြီရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားရလတ်မထွက်ခဲ့တဲ့6ချိန်မြောက်အပြစ်ရဆွေးနွေးပွဲအပြီးဒီနေ့မကုန်ခင်အပြစ်ရနိုင်ဖို့ကြိုးစားမှာဖြစ်တယ်လို့နှစ်ဖက်တို့ကနိုင်ငံရေးပါတီတွေကိုပြောကြားခဲ့ပြန်ပါတယ်။တစ်ချိန်တည်းမှာပဲမြဝတီဘက်မှာတော့အစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ကြားတင်းမာမှုတွေကပိုတိုးနေပါတယ်
။ပြစ်တာပေါ်မှာတက်စကား3လီလာပိတ်ထားတယ်ဒီမှာလမ်းမှာကျွန်တော်ခလေးသွားကြည့်တော့မနေ့သွားကြည့်ပါလား။လမ်းနေတော့ပိတ်ထားတယ်
ဒါတော့ကင်ပီနယ်မြဝတီဒေသခံတဦးပြောခဲ့တာပါရှင်ဒီနောက်မှာတော့ခခပူရာစီတောင်ပေါ်မှာပျောက်ဆုံးနေတဲ့တောင်တပ်သမားနှစ်ဦးတို့ကိုဆက်ပြီးတော့ရှာကြအောင်မလားလက်လျှော့လိုက်ကြတော့မလားဆိုတာကိုလည်းပြောပြပေးဖို့ရှိပါတယ်အခုရင်ဆောင်တော့ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့မတ်အင်ချင်းနိုင်တို့ကကြီးညာပေးကြပါအောင်ရှင်
ဆီးရီးယားနိုင်ငံမှာအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေလှုပ်ဆောင်မှုရတဲ့လေကြောင်းကတိုက်ခိုက်မှုတွေIS Islamic စစ်သွေးကြွတွေရှိတဲ့ပြစ်မှတ်တွေကိုထိသွားတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ IS စစ်သွေးကြွတွေရဲ့ဌာနချုပ်ဖြစ်တဲ့ El Ihad တက္ကသိုလ်နားမှာအလက်ပိုပြည်နယ်ကိုညွန်ပေါင်းတပ်ဖွဲ့လေယာဉ်တွေကပစ်ခတ်ခဲ့လို့ဆီးရီးယားလူခွင့်ရေးအဖွဲ့ကပြောတာပါ။ IS အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ Raqqa ပြည်နယ်မှာတော့အကြီးကျယ်ပောက်ကွဲသံ30ခုကြားခဲ့ရပြီးတော့ထိခိုက်ဒဏ်ရာရတယ်လည်းရှိတယ်လို့အဲ့ဒီအဖွဲ့ကဆိုပါတယ်။ဆီးရီးယားကိုတိုက်ခိုက်မှု43ခုပြုလုပ်ခဲ့တယ်လို့အမေရိကန်ကတောက်ကြာနေကပဲပြောသွားခဲ့တာပါ။စနေနေ့မှာပဲ Homs ပြည်နယ်က Palmyra မြို့မှာအရှိချမ်းကိုစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ဆီးရီးယားစောင့်ကြည့်အဖွဲ့ကပြောပါတယ်။တောက်ကြာနေကလည်းအမေရိကန်တိုက်လေယာဉ်တွေပယ်ရင်းတဲ့ဒုံးယာဉ်တွေနဲ့တခြားလေယာဉ်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတို့မှာရှိတဲ့ IS ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာပါ။ဥရောပနိုင်ငံတွေဖြစ်တဲ့ Britain, Denmark နဲ့ Belgium နိုင်ငံတို့ကသူတို့ Iraq မှာရှိတဲ့ IS ပြစ်မှတ်တွေကိုလေကြောင်းစစ်ဆင်မှုလုပ်မယ်။ Syria ကိုတော့မလုပ်ဘူးလို့ပြောသွားပြီးအဲ့ဒီရက်မှာပဲတိုက်ခိုက်မှုဖြစ်ပွားတာပါ။ American ကာကွယ်ရေးဝန်ကြီး Chuck Hagel ကတော့ပြီးခဲ့တဲ့သတင်းပတ်မှာဆိုရင် Iraq နိုင်ငံမှာလေကြောင်းတိုက်ခိုက်မှု200ကျော်ပြုလုပ်ခဲ့ပြီးတော့ Syria မှာ43ခုပြုလုပ်ခဲ့တယ်လို့ပြောသွားပါတယ်။ဒီလိုစစ်ဆင်ရေးလုပ်တာဟာ Iraq နိုင်ငံဆိုင်ရာပထမအဦးဆုံးဗျူဟာဖြစ်တယ်။အဲ့ဒီဗျူဟာကတခုတည်းဗျူဟာဖြစ်တာမဟုတ်ဘူးလို့ American ပူတွဲကာကွယ်ရေးဦးစီးချုပ်များရဲ့ဒီဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီကတောက်ကြနေကပဲပြောပါရယ်ဆီးရီးယားဟာတိုက်ခိုက်မှုတွေကိုကြည့်မယ်ဆိုရင်တော့ IS တိုက်ခိုက်ရေးသမားတွေအနေနဲ့ဘယ်နေရာမှာလုံလုံခြုံခြုံပုံအောင်လို့မရပါဘူးလို့သူကပဲပြောသွားခဲ့ပါရယ်ရှင်
အနောက်အစုကိုယ်စားလှယ်တွေနဲ့နျူကလ িয়ার အရေးဆွေးနွေးချက်တွေမှာတိုးတက်မှုတွေဟာအလွန်လွန်ကိုနှေးကွေးနေတယ်လို့အီရန်သမ္မတကပြောဆိုလိုက်ပါတယ်။ဒါအပြင်နောက်ဆုံးရဖြစ်သတ်မှတ်ထားတဲ့နိုဝင်ဘာလ24ရက်နေ့မတိုင်ခင်နှိမ့်နိုင်သဘောတူနိုင်ရေးမြန်မြန်ဆန်ဆန်လှုပ်ဆောင်ဖို့လိုတယ်လို့မစ္စတာရိုဟာနီကတတိပေးပြောသွားပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလထွေထွေညီလာခံကိုတက်ရောက်လာတဲ့အီရန်သမ္မတဟာဆန်ရိုဟာနီကသတင်းတောက်တွေနဲ့တောက်ကြနေကတွေ့ဆိုရမှာညီလာခံပြတိချာဆွေးနွေးပွဲတွေနဲ့ပတ်သက်လို့အခုလို့ပြောသွားတာပါ။အီရန်နျူကလ িয়ার အစီအစဉ်ဆွေးနွေးမှုသဘောတူညီချက်တွေနဲ့စစ်ပွဲရေးပိတ်ဆို့ဒဏ်ခတ်မှုတွေတဖြည်းဖြည်းရော့ချသွားရေးအတွက်ကုလသမဂ္ဂထိတ်တန့်ကိုယ်စားလှယ်တွေနဲ့ဥရောပသမဂ္ဂကိုယ်စားလှယ်တွေဆွေးနွေးပွဲဒုတိယမြောက်နေ့မတိုင်ခင်အီရန်သမ္မတကသတိပေးပြောဆိုခဲ့တာပါ။အနောက်အုပ်စုတွေနဲ့နှိစက်တဲ့သတင်းတွေအရဆိုရင်လဲဆွေးနွေးပွဲတွေမှာတိုးတက်မှုအနည်းငယ်ရှိတယ်လို့ဆိုပါရယ်။နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မှုရှိတယ်လို့အနောက်နိုင်ငံတွေယူဆထားတဲ့အီရန်ရဲ့ယူရေနီယံတန့်စင်မှုကိုအဟန့်အတားဖြစ်စေမဲ့နီးလန်းတွေကိုအမေရိကန်အပါအဝင်အင်အားကြီးနိုင်ငံ၅ခုကရှာဖွေနေတာပါဒါပေမဲ့လည်းအီရန်ဘက်ကတော့သူ့ရဲ့ယူရေနီယံတန့်စင်မှုတွေဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့ဖြစ်ပါတယ်လို့ပြောထားပါတယ်ရှင်
ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်စ်ကုလသမဂ္ဂမှာတောက်ချာနေကပြောသွားတဲ့မိန့်ခွန်းကိုအမေရိကန်ကပယ်ချပြီးတော့အဲ့ဒီမိန့်ခွန်းမှာသူများအပေါ်မှာရန်စားတဲ့သဘောမျိုးတွေပါဝင်နေတယ်လို့ပြောပါတယ်ပါလက်စတိုင်းနယ်မြေတွေမှာဝင်ရောက်နေရယူထားတာတွေကိုအစ္စရေးလ်ကစုံခွာပေးဖို့တိကျတဲ့အချိန်သတ်မှတ်ပေးပါလို့မစ္စတာအဘတ်စ်ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုသွားခဲ့တာပါဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းရဲ့ဟာမတ်စစ်ဆေးကြောအဖွဲ့နဲ့တလောကဖြစ်ခဲ့တဲ့ပြည်ပခအတွင်းအစ္စရေးကစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့သူကဆွဆွဲပါတယ်။အဲလိုမျိုးရန်စားတဲ့ပြောကြားမှုမျိုးဟာအကျိုးမဖြစ်ထွန်းမင်းနဲ့အဆိုးကျိုးကိုပဲဖြစ်စေတယ်။နှစ်ဖက်သားမှာယုံကြည်မှုပြန်ပြီးတော့တိဆောက်ဖို့ကြိုးပမ်းမှုတွေကိုအနှောက်အယှက်ဖြစ်စေတယ်လို့အမေရိကန်ပြောရေးဆိုခွင့်ရှိသူဂျန်ဆက်ကီကပြောသွားခဲ့ပါတယ်။မစ္စတာအဘတ်စ်ကတော့အစ္စရေးကိုစုတ်ခွာဖို့အချိန်သတ်မှတ်ပေးဖို့ကုလသမဂ္ဂအဆုံးဖြတ်ချက်ချအောင်လုပ်မယ်လို့ပြောပါတယ်။အဲ့ဒီအချိန်သတ်မှတ်ချက်ဆိုတာဟာသုံးနှစ်တာကာလပေးမှာကိုပြောတာလို့မစ္စတာအဘတ်စ်ရဲ့လက်ထောက်တွေကပြောကြပါတယ်။အစ္စရေးဘက်ကတော့နှစ်ဖက်ပြေလည်အောင်လို့အဖြေရှာဖို့ဆိုတာကိုလက်ခံပေးမယ်လေအနာဂတ်ပါလက်စတိုင်းနိုင်ငံအတွက်နေမြေတက်မှတ်ရေးမှာနှစ်ဖက်ကိုယ်စားလှယ်တွေညှိနှိုင်းမရဖြစ်နေကြတာပါရှင
်ကျူးဘားနိုင်ငံကိုစီးပွားရေးအရအမေရိကန်ဒေါ်လာတန်ပေါင်းများစွာအကူအညီပေးဖို့တောင်အာဖရိကအစိုးရကသဘောတူထားပါတယ်ဒီကူညီတွေအတွက်ဒေါ်လာ30တန်းကို3ရစ်ကျခွဲပေးမှာပါပထမတည်းကိုတော့စိုက်ပျိုးရေးမျိုးစေ့တွေဝယ်ယူဖို့ကျူဘာအစိုးရကိုဒေါ်လာ3တန်းခွဲကျော်ထုတ်ပေးမှာဖြစ်ပြီးဒုတိယအရစ်မှာတော့တောင်အာဖရိကထုတ်ကုန်ပစ္စည်းတွေကိုဝယ်ယူဖို့ဒေါ်လာ6တန်းနီးပါးပေးမှာဖြစ်ပါတယ်နောက်ဆုံးကြံတဲ့ဒေါ်လာ18တန်းကျော်ကိုတော့ချင်းငွေဖြည့်ထုတ်ချေးမှာဖြစ်တယ်လို့တောင်အာဖရိကအစိုးရကပြောပါတယ်ကျူဘာနိုင်ငံအပေါ်အခုလိုစီးပွားရေးထောက်ပံ့မဲ့တောင်အာဖရိကအစိုးရရဲ့အစီအစဉ်ကိုအတိုက်ခံအမတ်တွေကတော့ကန့်ကွက်ထားပါတယ်ဒီမိုကရေစီလွတ်လပ်ခွင့်ကိုပိတ်ပင်ထားတဲ့အာဏာရှင်နိုင်ငံတစ်နိုင်ငံကိုအခုလိုထောက်ပံ့ပေးတာဟာပြည်သူတွေရဲ့ဘဏ္ဍာငွေတွေကိုအလွဲသုံးစားပြုတာဖြစ်တယ်လို့အတိုက်ခံအမတ်တဦးဖြစ်တဲ့ Gordon Hill Lewis ကပြောပါတယ်အခုလိုကျူဘာနိုင်ငံကိုစီးပွားရေးအရာငွေချေးကူညီထောက်ပံ့ဖို့တောင်အာဖရိကသမ္မတ Jacob Zuma က2010ခုနှစ်ကတည်းကကတိပေးပြောဆိုထားပေမဲ့အကြောင်းအမျိုးမျိုးကြောင့်အခုလိုနှစ်နဲ့ချီကြာမြင့်ခဲ့တာဖြစ်ပါရဲ့ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးစီမှာဒီမြန်မာနိုင်ငံအတွင်းမှာပြုပြင်ပြောင်းလဲမှုတွေတိုးတက်လာတာကြောင့်အားရကျဉ်းနှက်စရာဖြစ်တယ်လို့ဆိုပေမဲ့လည်းရခိုင်ပြည်နယ်နဲ့တခြားမြန်မာနိုင်ငံဒေတာတချို့မှာရှိနေတဲ့လူမှုအတိုင်းဝိုင်းတွေကြောင့်အထူးသဖြင့်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြောင့်မှတင်းမာမှုကအတော်လေးစိုးရိမ်မကင်ဖြစ်နေစရာရှိနေတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကထောက်ပြပြောဆိုသွားပါတယ်တောက်ချာနေညပိုင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်ထားတဲ့အတွင်းရေးမှူးချုပ်ရဲ့မြန်မာရေးမိတ်ဖက်နိုင်ငံများအစည်းအဝေးမှာပြောသွားခဲ့တာပါဒီလိုတင်းမာမှုတွေရှိနေတာကိုမဖြေရှင်းနိုင်ဘူးဆိုရင်တော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကထိခိုက်လာနိုင်တယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကသတိပေးသွားပါတယ်မြန်မာအစိုးရကဘင်္ဂါလီလို့ခေါ်ပြီးတော့အဲဒီလူမှုအတိုင်းဝိုင်းကိုရိုင်းကတော့ရိုဟင်ဂျာလို့သတ်မှတ်သုံးနှုန်းနဲ့ရခိုင်ပြည်နယ်ရင်းကလူနည်းစုမွတ်စလင်တွေရဲ့နိုင်ငံသားဖြစ်မှုကိစ္စတွေကိုပြည်ပြည်စုံစုံကင်တွေဖြည့်ရှင်းသွားဖို့လိုအပ်နေတယ်ဆိုတာကိုလည်းမစ္စတာဘန်ကီမွန်ကထောက်ပြပါရယ်မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့တော့လူမှုစီးပွားဖွံ့ဖြိုးမှုအမျိုးသားပြန်လည်သင့်မြတ်ရေးဒီမိုကရေစီဖြစ်ထွန်းရေးနယ်ပယ်တော်တော်များများမှာတိုးတက်မှုတွေတွေ့လာရတယ်လို့အတွင်းရေးမှူးချုပ်ကချီးကျူးတာပါအစည်းအဝေးအတွင်းမှာကျန်တဲ့အဖွဲ့ဝင်တွေနဲ့မြန်မာနိုင်ငံဘက်ကဘာတွေဆွေးနွေးကြလဲဆိုတာတော့အသေးစိတ်မသိရပါဘူးဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိဖြစ်ထွန်းမှုတွေနဲ့စိန်ခေါ်ချက်တွေကိုဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ရှင်
ဟောင်ကောင်အစိုးရရဲ့ရုံးတွေမှာညာလုံးပေါက်ပိတ်ဆို့ဆန္ဒပြနေတဲ့ចောင်းသားတွေကဒါဇင်နဲ့ချီပြီးတော့လုံတွင်းရဲတွေကဖမ်းဆီးခဲ့ပါတယ်။ဒါအပြင်အာဏာပိုင်တွေဟာအစိုးရရုံးဂိတ်တွေကိုဖျက်ပြီးအဆောက်အုံတွေအတွင်းကိုဝင်ရောက်ဖို့လုပ်နေတဲ့ဒီဆန္ဒပြចောင်းသူចောင်းသားတွေကိုငရုတ်ရည်တွေနဲ့ပတ်ဖြန်းပြီးလူစုခွဲခဲ့ပါတယ်။အစိုးရရုံးတွေရဲ့အပြင်ဘက်မှာထိုင်းပြည်ဆန္ဒပြနေသူတွေကတော့ရဲရီအနေနဲ့ចောင်းသားတွေကိုမဖမ်းဆီးဖို့អော်ហិតတောက်ဆူခဲ့ကြပါတယ်။ဒီសန္ဒပြဖြိုခွဲမှုမှာចောင်းသားတွေဘက်ကဒဏ်ရာအနည်းငယ်ရခဲ့တယ်လို့ဟောင်ကောင်ရဲရီဘက်ကပြောပါတယ်။2019ခုနှစ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သူအားလုံးဟာတရုတ်အစိုးရလူလာတဲ့ရွေးကောက်ပွဲကော်မတီကအတိမတ်ပြုသူတွေပဲဖြစ်ရမယ်လို့တရုတ်အစိုးရကထုတ်ပြန်ချက်အပေါ်မှာဟောင်ကောင်ចောင်းသားတွေကမကြေမနက်ဖြစ်ခဲ့ကြတာပါရှင်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနာမကျန်းဖြစ်နေလို့နိုင်ငံသားကဆေးကုသရေးအဖွဲ့တစ်ဖွဲ့လာရောက်သွားတာတွေ့ရတယ်လို့အမည်မဖော်တဲ့မြောက်ကိုရီးယားအရာရှိတဦးကပြောသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်နေလွတ်ထိုင်လို့ကောင်းမှုမရဘူးလို့မြောက်ကိုရီးယားအစိုးရသတင်းမီဒီယာကသတင်းဖော်ပြခဲ့ပြီးတဲ့နောက်အခုလိုသူ့ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ပြောကြားချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သမရဟောင်းဘီလ်ကလင်တန်နဲ့နိုင်ငံသားဝန်ကြီးဟောင်းHillary Clinton တို့ရဲ့သမီးဖြစ်သူ Chelsea Clinton က Charlotte ဆိုတဲ့သမီးလေးတူကိုမွေးဖွားလိုက်ပြီးဖြစ်ပါတယ်။သမီးလေးဖွားမြင်ကြောင်းကိုဒီနေ့မနက်မှာပဲကြေညာသွားတာဖြစ်ပြီးတော့သမီးလေးမွေးဖွားလို့အရန်ဝမ်းသာနေကြပြီးတော့အားလုံးကိုလည်းကျေးဇူးတင်ပါတယ်လို့ Twitter မှာသတင်းစကားပါထားပါတယ်ရှင်
။တရုတ်နိုင်ငံမှာအစားအစာနဲ့ဆေးဝါးဘေးကင်းလုံခြုံဖို့အတွက်အရေးယူဆောင်ရွက်သွားမယ်လို့တရုတ်ဒုဝန်ကြီးချုပ်ဝမ်ယန်းကကတိပေးပြောဆိုလိုက်ပါတယ်။ချိုးဖောက်သူတွေကလည်းတရားဥပဒေအရပြင်းပြင်းထန်ထန်အရေးယူမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့မိုင်းချင်နိုင်တို့ကြီးညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါတနိုင်ငံလုံးအပြည့်အခက်ရက်စဲရေးဆွေးနွေးမှုမှာသဘောထားကွဲလွဲမှုတွေရှိနေပေမဲ့2014မတိုင်2014မကုန်ခင်အပီးသက်လက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းသွားမှာဖြစ်တယ်လို့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်6ချိန်မြောက်ငင်းချမ်းရေးအစည်းအဝေးအပြီးနိုင်ငံရေးပါတီတွေနဲ့တွေ့ဆုံတဲ့3ဖွင့်ဆိုင်ဆွေးနွေးပွဲမှာနှစ်ဖက်ကိုယ်စားလှယ်တွေကအခုလိုပြောလိုက်တာပါအပြည့်ရပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေအတွက်လည်းနိုင်ငံရေးပါတီတွေဘက်ကမူပေါင်းတွေချမှတ်နိုင်ဖို့ပြင်ဆင်နေတယ်လို့လည်းတင်ပြကြပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးဆိုင်ရာအပြည့်ခက်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD တို့ဟာတနိုင်ငံလုံးဆိုင်ရာအပြည့်ခက်ရက်စဲရေးစာချုပ်မူကြမ်းရေးဆွဲနိုင်မှုစရမအကြိမ်ဆွေးနွေးပွဲကိုရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာ၅ရက်တာကျင်းပပြီးစီးသွားခဲ့ပြီးဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုယ်စားလှယ်ဖြစ်တဲ့ NCCD ခေါင်းဆောင်နိုင်ဟန်သားနဲ့အစိုးရကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့ကနိုင်ငံရေးပါတီတွေနဲ့ဒီကနေ့တွေ့ဆုံတဲ့၃ဖွဲ့ဆိုင်ဆွေးနွေးပွဲမှာဒီဆွေးနွေးပွဲရဲ့ရလဒ်နဲ့ပတ်သက်လို့ရှင်းပြခဲ့ပါတယ်2014ခုနှစ်မတိုင်ခင်တနိုင်ငံလုံးအပြည့်ရရေးဖြစ်မြောက်အောင်နှစ်ဖက်စလုံးကဆန္ဒရှိတယ်ဆိုတာပြောဆိုခဲ့ကြတယ်လို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းအဖွဲ့ကပါတီပေါင်းစုံကိုယ်စားလှယ်တွေပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဒုက္ခထနှစ်ဦးစောတန်းမြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ယနေ့အဖြစ်အနေအထားအရတော့ဒီ2014မကုန်ခင်မှာ NCA ပေါ့နော် Nation Voice ဖြစ်အကော့ကိုတီချာပေါ့ဖြစ်မယ်လို့ကျွန်တော်ဒီနေ့သုံးသပ်လို့ရတယ်ပါကျလို့လည်းဆိုရင်နိုင်ငံရေးပါတီကောင်းဆောင်အားလုံးရှိမှနှစ်ဦးတစ်ဖက်စလုံးကငင်းချင်းရင်အမှန်တကယ်ရချင်တယ်လို့ဒီနေ့ပဲသူတို့ကအားလုံးပေါ့နော်အကုန်လုံးနှစ်ဦးတစ်ဖက်စလုံးကပြောကြတယ်ကတိပြုကြတယ်နိုင်ငံရေးပါတီကောင်းဆောင်အားလုံးရဲ့ဆန္ဒကလည်းဒီတစ်ချိန်က6ချိန်မြောက်ဖြစ်တယ်6ချိန်မြောက်မှာခက်ခဲပြီမြဲနောက်တစ်ချိန်9ချိန်မြောက်အောက်တိုဘာလမှာလုပ်တယ်9ချိန်မြောက်ဆိုတော့လက်ပြီးနံပါတ်ပဲဖြစ်တယ်ပေါ့နော်အဲ့တော့9ချိန်မြောက်မှာတော့ NCA လက်မှတ်ထိုးနိုင်တဲ့အဆင့်ကိုဘယ်လိုပဲဖြစ်ဖြတ်သန်းနိုင်တယ်လို့နိုင်ငံရေးပါတီအားလုံးကယူဆတယ်။ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံရေးပါတီခေါင်းဆောင်အားလုံးကဆန္ဒပြုတယ်၊ဆန္ဒလည်းရှိတယ်၊ပြောလည်းပြောပြတယ်၊နှစ်ဖက်စလုံးကိုလည်းတိုက်တွန်းတယ်ပေါ့နော်။
စတမအကြိမ်မြောက်ဆွေးနွေးပွဲမှာတိုင်းရင်းသားကောင်းဆောင်နေတဲ့အစိုးရကိုယ်စားလှယ်တွေကြားအကြိမ်နဲ့ဆွေးနွေးခဲ့ကြရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကိုယ်စားလှယ်တွေကနိုင်ငံရေးပါတီတွေကိုရှင်းပြခဲ့တယ်လို့ဦးစောတန်းမြင့်ကပြောပါတယ်
။အင်မတန်ခက်ခဲတဲ့အချက်တွေကိုသုံးသပ်ရင်းနဲ့နော်ခက်ခက်ခဲခဲတွေကိုဒါနေနဲ့ကြော်သွားနိုင်တော့ဒီ၅ရက်မှာအပင်ပန်းဆုံးနဲ့စိတ်အပင်ပန်းဆုံးနဲ့လူပင်ပန်းဆုံးဆွေးနွေးပြီးတော့ဒီခက်ခဲကိုလောလောဆယ်ဒီသုဒ္ဓမူပေါ့နော်သုဒ္ဓမူချမ်းအနေနဲ့ရရှိတဲ့အခါဖြစ်တယ်အဲ့ဒါကြောင့်လို့ကျွန်တော်တို့သုဒ္ဓမူချမ်းကိုလည်းတို့နှစ်ဦးနှစ်ဖက်တဘောသူလုံနိုင်ပြီဆိုတော့ဆွေးနွေးမှုကတိုးတက်တယ်လို့ဒီလိုပဲကျွန်တော်မြင်နေကြဟောဖက်ဒရယ်တတ်မတော်ကိစ္စအဲ့ဒီမှာလည်းတို့နည်းနည်းဟိုပါတော့နောက်ဆုံးခြံခဲ့တဲ့ဥစ္စာတွေပေါ့တကယ်ခက်နဲ့ဥပမာဟိုပါတော့နော်ဒီဖက်ဒရယ်တတ်မတော်ကိစ္စတို့တက်နေရချထားရတဲ့ကိစ္စပေါ့နော်။နောက်ပြီးတော့အပြစ်ခတ်ရဆဲပြီးရင်ဒီရဲဘော်တွေကိုဘယ်လိုနေရာချထားမလဲ။ဘာတွေလုပ်ကြမလဲဆိုတာဒါတကယ့်အခက်အခဲဆုံးအပိုင်းဖြစ်တယ်။ဖက်ဒရယ်တပ်မတော်ကိုဘယ်လိုပုံစံဖွဲ့စည်းမလဲပေါ့။အဲ့မှာအသေးစိတ်ညှိတဲ့အခါကျတော့အချက်လက်တွေနည်းနည်းနည်းနည်းကွဲလွဲလာတယ်ပေါ့နော်။အဲ့ဒီခါကျတော့ညှိနှိုင်းရခက်တယ်ပေါ့။ဒါပေမဲ့ကျွန်တော်ထင်ပါတယ်ဒီဒီချိန်မှာခက်ခဲတဲ့ဆိုတာနောက်ဒီချိန်ကျတော့အဆင်ပြေသွားမှာပါ။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးတိုင်းဒါနဲ့အပြစ်ခတ်ရဲစဲရဲအကောင့်ထဲပေါ်နိုင်မှုဒီလိုမျိုးအကျိမ့်နဲ့စ조사နေကြချိန်မှာလဲအပြစ်ရပြီးနောက်ရှေ့ဆက်မဲ့ခြေလှမ်းဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာနိုင်ငံရေးပါတီတွေပါဝင်နိုင်ရေး political dialogue နိုင်ငံရေးမူပေါင်းတွေချမှတ်နိုင်မှုပြင်ဆင်နေတာတွေကိုလည်းနိုင်ငံရေးပါတီတွေဘက်ကပြန်လဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ
်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဘယ်တော့ပဲထိုးထိုးပေါ့နော်ကျွန်တော်တို့ပြင်ဆင်ရမယ့်အပိုင်းက political dialogue မလာခင်ဒီ framework ပေါ်နိုင်ငံရေးမူပေါင်းနဲ့ပတ်သက်ပြီးကြိုတင်ညှိနှိုင်းထားရမယ် ကျူတင်ရှိထားမယ်နိုင်ငံရေးရှေ့ဆက်သွားမယ်မူပေါ်မရှိဘူးဆိုရင်ပေါ်ကေတဲ့အလုပ်ကိုရှေ့ဆက်လို့မရဘူးဒါကြောင့်မလို့ကျွန်တော်ကတကယ်လို့များ MCA ပြီးရင်ရက်ပေါင်းဟောပေါ့နော်60အတွင်းမှာကျွန်တော်က framework ကိုအစဉ်အတင်ဖြစ်နိုင်အောင်ပေါ့နော်ဒီ၃ဘွဲ့ဆိုင်ပေါ့နော်အဲ NCCD ရဲ့ UPWC ရဲ့ကျွန်တော်နိုင်ငံရေးပါတီအားလုံးရဲ့framework ၃ခုကိုအပြန်အလှန်ညှိနှိုင်းရမယ်အနေထားရက်ပေါင်း60ငလအတွင်းမှာလုပ်ရပါမယ်အဲ့တော့ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်2014မကုန်ခင်မှာဒေသပေါင်း NC ဖြစ်မယ်အဖြစ်ခရဆဲမယ်ဒါကြောင့်မလို့ကျွန်တော်နိုင်ငံရေးပါတီကတော့ဘာပဲဖြစ်ဖြစ် framework ကိုကျွန်တော်ကြိုတင်အစဉ်အသင့်ဖြစ်အောင်ကြိုတင်ပြင်ဆင်ထားရမယ
်ဒီကနေ့ရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရေးညှိနှိုင်းရေးအဖွဲ့ NCCD နဲ့နိုင်ငံရေးပါတီတိုင်းရင်းသားပါတီတွေတွေ့ဆုံတာကတော့ဒုတိယအကြိမ်မြောက်ဖြစ်ပါတယ်တရားဝင်ပါတီ68ပါတီကိုဖိတ်ကြားခဲ့ပြီးတော့အနိုင်ရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်တိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့မတက်ရောက်ပါဘူးနိုင်ငံရေးပါတီပေါင်း64ပါတီတော့တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင
်မဆုမွန်စုစည်းတင်ပြခဲ့တာပါရှင်အခုလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲအပြည့်မထွက်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲကရင်ပြည်နယ်မြဝတီမြို့ပတ်မှာတော့မြန်မာအစိုးရတပ်တွေနဲ့အပြည့်ရကရင်လက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်တဲ့ DKPA တို့ကြားတိုက်ပွဲတွေဖြစ်တာတင်းမာမှုတိုးလာပါတယ်ဒီကနေ့မှလည်းမြဝတီမြို့မှာနှစ်ဖက်တိုက်ပွဲတွေရှိခဲ့တာမို့ကျောင်းတချို့ကိုပိတ်ခဲ့ရပြီးလမ်းမကြီးတွေလည်းပိတ်ခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့ဟာစက်တင်ဘာလ26ရက်နေ့ကတင်းမာမှုတွေဖြစ်ပြီးစစ်တပ်ပိုင်လက်နက်တချို့ကိုသိမ်းယူလိုက်ပြီးတဲ့နောက်မှာတော့စနေနေ့မနက်9နာရီအချိန်ကစလို့ရွှေဝါပြောင်ရွာဘက်မှာနိုင်အတော်ကြာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ DKBA ဗျူဟာမှုဗိုလ်မှူးကြီးစောဆန်းအောင်ကတော့နှစ်ဖက်တိုက်ပွဲတွေအတွင်းမှာထိခိုက်မှုတွေရှိတယ်လို့ပြောပါတယ်
။ရွှေဝါကျောင်းရွာမှာဒီလိုကတော့လက်ရှိစစ်ကြောင်း9ကျောင်းတော့ရှိတယ်။တော့ဟိုမနက်9နာရီပေါ်တဲ့အထိတော့ဦးစီးပြလိုက်ရတဲ့အချိန်မှာ20လောက်တော့ထိခိုက်မှုတွေနဲ့ရှိတယ်နော်
။မြန်မာဆိုတက်တီနဲ့ကရင်လက်နက်ကိုင်းနေတင်းမာမှုတွေဖြစ်ပြီးတဲ့နောက်မှာတော့စနေနေ့မနက်ပိုင်းမှာပဲမြဝတီမြို့မှာပစ်ခတ်မှုတွေဖြစ်ခဲ့တာပါဒါပေမဲ့ဒီပစ်ခတ်မှုတွေဟာဘယ်သူဘယ်ဘွားတွေရဲ့လက်ချက်ဆိုတာကိုတော့နှစ်ဖက်လုံးကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးပစ်ခတ်မှုဖြစ်တဲ့နေရာဟာအာရှလမ်းမနဘေးအမှတ်၄ရပ်ကွက်အောင်မြင်ရွှေဘုအလဲတန်းကျောင်းအနီးမှာဖြစ်တဲ့အတွက်မိဘတွေကစိုးရိမ်ပူပန်ပြီးကျောင်းသားတွေကိုတွားရောက်ခေါ်ခဲ့ရကြောင်းမိဘတဦးကလည်းပြောပါတယ်
ကြည့်တော့မှာတက်စကား3လာပိတ်ထားတယ်လေမလမ်းမှာကျွန်တော်ခလေးသွားကြည့်တော့မနေ့သွားကြည့်ရတာလမ်းနေတော့ပိတ်ထားတယ်10မိနစ်15မိနစ်လောက်ပေါ်ပစ်လိုက်တာပေါ့10မိနစ်15မိနစ်လောက်တော့ကြာသွားတယ်မှာခဏလေးပဲသူတို့ပြစ်လိုက်တယ်ပြစ်ပြီးတော့ပြန်ငြိမ်သွားတော့ပြန်ငြိမ်သွားပြီးတော့စစ်တပ်ကတော့အကုန်လုံးအမလုံငွေတွေအကုန်လုံးချထားပြီးတော့ပိတ်ထားတယ်အကုန်လုံးပိတ်ပြီးတော့ရထားတယ်ပိတ်ထားရထားပြီးတော့မှစစ်သားတွေကအကုန်လုံးလမ်းထဲမှာအကုန်လုံးသူတို့ချထားတယ်အောင်မြရှူကျောင်းတော့မှာပဲအောင်မြရှူနားမှာဖြစ်တယ်ပေါ့အကုန်လုံးမကျောင်းတွေအကုန်လုံးကျောင်းသားတွေအကုန်လုံးကျောင်းသားမိဘတွေလည်းဂျူခိုင်းနေကျောင်းသားမိဘတွေအကုန်လုံးကျောင်းသားမိဘတွေဂျူပြီးမှတို့ပြတယ်သွားမကြုံရင်လွတ်မပြေကျောင်းသားတွေအကုန်လုံးထိန်းလာတယ
်မြမအစိုးရနဲ့အဖြစ်ရထားတဲ့ကရင်လက်နက်ကိုင်နောက်တစ်ဖွဲ့ဖြစ်တဲ့ KNU KNL ငင်းငင်းရေးကောင်စီနေဆက်လုံကြုံရေးနဲ့အထူးပြည်ဝါကဘုံမူကြီးတိုင်းကနေထိုင်ရာခြံဝင်းကိုလည်းစနေနေ့မနက်ပိုင်းမှာမြမစစ်တပ်ဘက်ကလုံကြုံရေးတပ်ဖွဲ့တွေကနေရာယူထားတယ်ဆိုပြီးမြို့ကန်တချို့ကဆိုပါတယ
်ဘုတိုက်ကဝင်းနေလို့တော့ရဲဘော်တွေရောက်တရာလာတော့ဝင်အတန်းမှဝင်စီးသားလာပြီအခုနောက်နောက်ဆက်တွဲရတော့ဘာမှမကြတယ်အခုရဲဘော်တွေအားကြီးဝင်လာဟာဘယ်ရောက်မှာကျတော့ပြောဆောင်နေတာဟောတာလို့ပြတာပေါ့
ငင်းငယ်ရေးကောင်စီကတာဝန်ရှိသူတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။မြဝတီမြို့ကအခြေအနေတွေမတည်ငြိမ်မှုတွေနဲ့ပတ်သက်လို့မြဝတီမြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာဖြစ်ခတ်မှုတွေလမ်းပိတ်ဆို့မှုတွေမရှိဘူးဆိုပြီးညင်းဆိုပါတယ်
။ဒီအာရှလမ်းကိုပိတ်ထားတယ်လို့ကြားလို့ပါရှင်။အဲ့ဒါဟုတ်လားရှင်
။ပိတ်ထားဆိုတော့မဟုတ်ဘူးကြ။တော့တော့နေကြတော့ဘူး။
ဟုတ်ကဲ့ကျောင်းနေရောကျောင်းနေရဲ့ကလေးတွေပြန်လွတ်တယ်ဆိုတာဟုတ်လားရှင
့်မဟုတ်ဘူးပြကျောင်းနေရဟိုပါနည်းနည်းဟိုပါဗျာစိုးရင်စိတ်များတဲ့မိဘတွေကပြန်ခေါ်တာပါကျောင်းတော့တော်ဝင်ပြိတ်ပါဘူး
ဒီအခုလောလောဆယ်ပေါ့နော်ဒီကရင်ပြည်နယ်လမ်းတစ်လျှောက်မှာမြဝတီမှာတော့ဒါချားဟိုပြစ်ခတ်တာတို့ပါအဲ့ဒါမျိုးတွေရောရှိလားရှင
့်မကြမိဘူးလားအဲ့ဒါကြီးကတော့
မြမအစိုးရတက်တည်နဲ့ DKPA တက်တို့ဟာအပြစ်ခတ်ရဆဲရေးသဘောတူညီမှုမှာပါတဲ့ uniform ဝတ်လက်နက်ကင်ဆောင်ပြီးနယ်မြေဖြတ်တန်းရင်ဆက်ဆံရေးရုံးရဲ့ခွင့်ပြုချက်ရယူရမယ်ဆိုတဲ့အချက်ကိုလက်ခံလိုခြင်းမရှိတာကြောင့်ရဲ DKPA တက်တည်ရဲ့လက်နက်တချို့ကိုတင်းစီးထားတာတွေရဲ့ကြောင့်တင်းမာမှုတွေဖြစ်ပြီးပြစ်ခတ်မှုတွေပြန်ဖြစ်လာခဲ့ပါတယ်ရှင်
။ထိုင်းချင်ဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်ခခပူရာစီတောင်ပေါ်မှာပျောက်ဆုံးနေတာတလနီးပါးရှိခဲ့ပြီဖြစ်တဲ့တောင်တက်သမားနှစ်ဦးတို့ကိုဆက်ပြီးတော့ရှာပွေကြမလားလက်လျှော့ချရတော့မလားဆိုတာကိုလည်းပြောပြပေးချင်ပါတယ် ခခဘူရာစီတောင်ပေါ်မှာပျောက်ဆုံးတောင်တက်သမား2ဦးကိုရှာဖွေနေတဲ့ True Foundation ကရှာဖွေကယ်ဆယ်ရေးအဖွဲ့အနေနဲ့ဒီကနေ့28ရက်နေ့ကိုရှာဖွေရေးနောက်ဆုံးနေ့အဖြစ်သတ်မှတ်ထားခဲ့ပြီးမယ်ရှာဖွေရေးလုပ်ငန်းတွေကိုဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ပြောခွင့်ရကိုဖြိုးကိုကိုသက်ကပြောပါတယ
်အဓိကဒီရှာဖွေရေးမှာလည်းကျွန်တော်လိုအပ်တဲ့ပစ္စည်းတွေထပ်မံပြီးတော့ဟိုစားတဲ့အခါပိုင်းကျွန်တော်ထပ်မံပေါ်မူရတဲ့ပိုင်းတွေရှိပါတယ်ကျွန်တော်လက်ရှိမှာလက်ရှိအချိန်ကြီးကကျွန်တော်ရှာဖွေရေးရတော့ကျွန်တော်ချင်းမရှိပါဘူးအကယ်၍တခုခုဟိုဆောက်တဲ့အခါရတယ်မှာကျွန်တော်စကြကြေးရောက်လာမှဆိုလည်းကျွန်တော်အဲ့ဒီဒီသတင်းထုတ်ပြန်မှာမရှိပါဘူးလက်ရှိမှာကျွန်တော်ရှာဖွေရေးကလေးကိုရပ်တန့်မှာမဟုတ်ပါဘူး
Two Foundation ဦးဆောင်တဲ့ပျောက်ဆုံးတောင်တသမားရှာဖွေရေးလုပ်ငန်းတွေကိုတော့မြေပြင်ကရောဝေဟင်ကပါဆက်ပြီးတော့လှုပ်ဆောင်နေတာဖြစ်တယ်လို့လည်းသူကဆက်ပြီးတော့ပြောပါတယ
်ပထမအနေကတော့ကျွန်တော်ပေ 18,000 ဒီရောက်ပါတယ်ခင်ဗျာဒီ 18,000 ဒီတက်ပြီးတော့မှကျွန်တော်တို့ကဒီဟိုဒီတက်နေရောနော်18,000မှာတက်နေထူပါတယ်ပြီးတော့တောင်တဲ့တောင်ပင်ဘက်ကဲဒီဟိုသူတို့နေရာကိုရှာဖွေတရှိလို့ခဲ့တယ်ခဲ့တယ်ကျွန်တော်အများဆုံးပြန်လည်ပြန်ပို့ဆောင်နိုင်အောင်လို့ကျွန်တော်တို့ဒီဝင်ရအစဒီဝင်ရောက်ဝင်နေရဟန်းရင်လည်းတော်စံပြည့်ရဲ့ချိန်ကြရင်ဟိုအပြည့်အောင်တောင်တက်တောင်ဆင်းကျိုးတွေအဲ့ဒါကိုတက်လို့ဆင်းလို့ရအောင်အဲ့ဒါကြီးဆင်းတဲ့ကိစ္စကြီးလုပ်နေပါခင်ဗျာ။ဒီရဟန်းရင်ကဲတဲ့အပိုင်းမှာကျွန်တော်မင်းရလေဟိုမင်းရလေမဟုတ်ပါဘူးကျွန်တော်တောက်ချောက်ပေါ့နော်။ရာသီဥတုပွင့်ပွင့်တယ်လို့ကျွန်တော်ခါခါပေါ်ရီတောင်ပတ်ပြီးမှရဟန်းရင်လည်းရှာဖွေဖို့အတွက်ကျွန်တော်စူးစမ်းနေခဲ့ကြပါတယ်။သို့တော်လည်းဒီရာသီဥတုအချိန်တွေကဟိုဒီကနေထွက်သွားပြီးတော့မိသားစုရင်းနဲ့အတွက်လမ်းမတွေပဲရာသီဥတုဆိုလို့ပြန်လှည့်လာတဲ့အပိုင်းတွေရှိများပါတယ်ခင်ဗျာခါခါဘူရာဒီတောင်တိုင်းပြင်မယ်လေခါခါဘူရာဒီတောင်ကိုမြင်ရတဲ့မြင်ကြီးကဟိုမြူရင်တိတ်နေပိတ်နေပိတ်နေတဲ့အတွက်ကျွန်တော်တို့အချောက်ပြေကလေးမှာအဲဒီကတော့နောက်ဆက်ပေးနေတာအဲဒီကျွန်တော်တို့အဲရာသီဥတုပေါ့နော်
တက္ကသိုလ်များချီလင်တောင်တက်အသင်းတဘာဝခေါ်တာဖောင်ဒေးရှင်းကခခဘူရာစီတောင်တက်အဖွဲ့ရဲ့ခေါင်းဆောင်ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့ရေခဲတောင်ပေါ်မှာပျောက်ဆုံးနေတာဟာဆိုရင်ဒီကနေ့ဆိုရင်28ရက်တိတိရှိခဲ့ပါပြီရှင်
အခုတလောမြန်မာနိုင်ငံမှာမီဒီယာလောကနဲ့အနာဘိုင်းတို့အကြားထိတိုက်ရင်ဆိုင်တိုးမှုတွေကြားလာရပါတယ်။ဒါဟာအနာဘိုင်းတွေဘက်ကပုံမူတင်းကျချုပ်ချယ်လာလို့လားမီဒီယာလောကသားတွေဘက်ကအာဏာချက်တွေစီနေလို့လားဒါမှမဟုတ်နှစ်ခုစလုံးကြောင့်လားဒီလောကနှစ်ခုအကြားသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမဲ့စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax နံပါတ် 2323925992 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ပြည်ဝရဲ့စနေညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးပါမယ်။ဖမ်းဆီးပြန်ပေးဆွဲခံရပြီးကဘာပေါ်မှာပျောက်ဆုံးနေသူအရေးအတွက်တောင်းတဲ့ချီရှိတယ်လို့ကုလသမဂ္ဂကပြောပါရယ်။ဒီလိုဆက်ဆုပ်ရွှန်ရှားပွဲကောင်းတဲ့ပျောက်ဆုံးမှုတွေဆက်ဖြစ်နေတယ်လို့လည်းပြောပါရယ်။ဒီပျောက်ဆုံးမှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုပ်ငန်းအဖွဲ့တစ်ခုရဲ့အစီရင်ခံစာထုတ်ပြန်လိုက်ပြီးဂျန်နဘာမှာကျင်းပတဲ့လူခွင့်ရေးကောင်စီကိုလည်းတင်သွင်းလိုက်ပါတယ်။ VOA သတင်းတောက်လီဆာရှလိုင်းပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံပေါင်း88နိုင်ငံမှာအဖမ်းဆီးခံရပြီးပျောက်ဆုံးနေသူတွေရဲ့အမှု4,300ရှိနေပြီးအခုချိန်ထိမဖြေရှင်းရသေးဘူးလို့ကုလသမဂ္ဂလုပ်ငန်းအဖွဲ့ကပြောပါတယ်။မကြသေးမီကဖြစ်ခဲ့တဲ့အမှုတွေရှိသလိုဆယ်စုနှစ်နဲ့ချီပြီးပျောက်ဆုံးနေတဲ့အမှုတွေလည်းအများအပြားရှိတယ်လို့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌအာရီယာဒူလတ်စကီကပြောပါတယ
် We consider that enforced disappearances are a continuous crime and until
နောက်ဆုံးပေါ်နေပညာတွေကပျောက်ဆုံးနေသူတွေနဲ့ပတ်သက်လို့ဖော်ထုတ်ပေးနိုင်ပေမဲ့လူသူမသိပျောက်ွယ်နေသူတွေအတွက်တော့ဒီနည်းကိုသုံးလို့မရသေးပါဘူး DNA လို့နေပညာကိုလည်းတကဘာလုံးမှာကြဲကြဲပြန့်ပြန့်မသုံးနိုင်သေးတဲ့အပြင်တခြားခင်မီနေပညာကိုလည်းမသုံးနိုင်သေးပါဘူးနိုင်ငံတွေအချင်းချင်းကြားမှာလည်းဒါနဲ့ပတ်သက်လို့သတင်းဖလှယ်တာမျိုးမရှိသေးပါဘူး။ဒါကြောင့်အခြားနည်းသစ်တွေရှာဖို့အစိုးရတွေကိုကျွန်တော်တိုက်တွန်းနေတာပါ
။ပျောက်ဆုံးနေသူတွေရဲ့အမှုအတွက်လုပ်နေတဲ့ကုလသမဂ္ဂလုပ်ငန်းအဖွဲ့ကို1980ခုနှစ်မှာစတင်ထူထောင်ခဲ့တာပါ။အာဂျင်တီးနားနိုင်ငံမှာနိုင်ငံရေးသမားတွေကိုပြန်ပေးဆွဲတာတရားမဝင်ဖမ်းဆီးထောင်ချတာတွေဖြစ်ပွားခဲ့ပြီးတဲ့နောက်အဲ့ဒီအဖွဲ့ပေါ်လာရတာပါ။အဲ့ဒီအချိန်လုံးကဖြစ်ခဲ့တဲ့လူပျောက်မှုပေါင်း3,200ရှိပြီးအခုချိန်ထိမဖြေရှင်းနိုင်သေးပါဘူးအစိုးရကပဲဖြစ်ဖြစ်အစိုးရနဲ့ဆက်နွယ်နေသူတွေကပဲဖြစ်ဖြစ်လူတယောက်ကိုဖမ်းဆီးပြန်ပေးဆွဲပြီးအဲ့ဒီလူဘယ်မှာရှိတယ်ဆိုတာကိုသိခွင့်မပေးသလိုတရားဥပဒေကြောင့်အကာအကွယ်လည်းမရတာကြောင့်ဒ ဒါမျိုးဟာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့ကုလသမဂ္ဂကသတ်မှတ်ထားပါတယ်။2022ခုနိုဝင်ဘာလကနေ2014မေလအထိနိုင်ငံပေါင်း42နိုင်ငံမှာလူပျောက်ဆုံးမှုပေါင်း418ခုရှိပြီးအရေးပေါ်စုံစမ်းနေရတဲ့အမှုက93ခုရှိတယ်လို့ကုလသမဂ္ဂလုပ်ငန်းအဖွဲ့ကပြောပါတယ်။အီရန်နိုင်ငံမှာတော့ဖမ်းဆီးပျောက်ဆုံးမှုအများဆုံးဖြစ်ပြီးလူ 18,000 နီးပါးရှိတယ်လို့ကုလသမဂ္ဂအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံရေးပရိဘက်ကတွေရှိကြတဲ့သီရိလင်္ကာမှာဆိုရင်ပျောက်ဆုံးသူ 9,900 အယ်ဂျီးရီးယားမှာ 3,000 အယ်ဆာဗေရိုဂွာတီမာလာနဲ့ပီရူးနိုင်ငံတွေမှာ 2,000 စီပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီလိုအခြေအနေဆိုးတွေကိုပြောင်းလဲနိုင်ဖို့နီလန်းသစ်တွေနဲ့လှုပ်ဆောင်သွားဖို့လိုကြောင်းဒူလစ်စကီကပြောပါတယ်။အရင်တုန်းကတော့အာနာပိုင်တွေဟာအတိုက်ခံနိုင်ငံသမားတွေနဲ့တိုင်းရင်းသားတွေပေါ်မုန်တီးစိတ်ကြောက်စိတ်တွေနဲ့ဖိနှိပ်ခက်တာသာဖြစ်ပြီးအခုတော့အကြမ်းဖက်မှုတိုက်ဖြတ်ရေးမူရည်စေဝါနှိမ်နင်းရေးဆိုတဲ့ခေါင်းစဉ်တွေအောက်မှာဖန်စီပြောင်းဆုံးမှုတွေဆက်ဖြစ်နေတယ်လို့သူကဆိုပါတယ
် We see also that new technologies that could allow to identify missing persons
ဖန်စီပြောင်းဆုံးမှုဆိုတာကိုကျွန်တော်တို့ကတော့ရာဇဝတ်မှုလို့ပဲသတ်မှတ်ပါတယ်ပြောင်းဆုံးသွားပြီလို့သိလိုက်ရချိန်မတိုင်ခင်အထိအဲ့ဒီလူရဲ့ကံကြမ္မာဘလို့ရှိမယ်ဆိုတာမခံမနိုင်ပါဘူးအဲ့ဒီလိုရာဇဝတ်မှုတွေအခုချိန်ထိဆက်ရှိနေသေးပ
ါလူသားမှုပေါ်ကျွန်းလွန်တဲ့ရာဇဝတ်မှုအရာအဖန်စီခံပြောင်းဆုံးသွားသူတွေကိုကုလသမဂ္ဂလုပ်ငန်းအဖွဲ့ကလိုက်လံရှာဖွေစုံစမ်းတာတွေပြီးခဲ့တဲ့နှစ်တွေအတွင်းစတင်လှုပ်ဆောင်ခဲ့တယ်လို့ဒူလစ်စကီကပြောပါတယ်။မြောက်ကိုရီးယားနဲ့ဆီးရီးယားနိုင်ငံတွေမှာဖမ်းဆီးပျောက်ဆုံးသွားသူတွေနဲ့ပတ်သက်တဲ့ကျူးလွန်သူတွေကိုနိုင်ငံတကာရာဇဝတ်တရားရုံးကိုပို့နိုင်ရေးဆုံးဖြတ်ပေးဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီကိုတောင်းဆိုခဲ့ကြပေမဲ့သူတို့ရဲ့တောင်းဆိုချက်တွေကိုလူညွန့်ရေးကောင်စီကပယ်ချခဲ့ပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့ 51 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်စနေနေ့ညနေခင်းအစီအစဉ်တွေမချခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလှုပ်ဆောင်မှုရတဲ့လေကြောင်းကတိုက်ခိုက်မှုတွေက IS အစ္စလာမစ်စစ်သွေးကြွတွေရှိတဲ့ပြစ်မှတ်တွေကိုထိသွားတယ်လို့ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ IS စစ်သွေးကြွတွေရဲ့ဌာနချုပ်ဖြစ်တဲ့ Al-Ihad တက္ကသိုလ်နားကအလက်ပိုပြည်နယ်ကိုညွန်မောင်းတပ်ဖွဲ့လေယာဉ်တွေပစ်ခတ်ခဲ့တယ်လို့ဆီးရီးယားလူ့အခွင့်ရေးအဖွဲ့ကပြောသွားတာဖြစ်ပါတယ်။ပါလက်စတိုင်းသမ္မတမမ်မူအဘတ်စ်ကုလသမဂ္ဂမှာတောက်ကြနေတုန်းကပြောထားတဲ့မိန့်ခွန်းကိုအမေရိကန်ကပယ်ချလိုက်ပြီးတော့အဲ့ဒီမိန့်ခွန်းမှာသူများပေါ်မှာရန်ဆားတဲ့သဘောမျိုးတွေပါဝင်နေတယ်လို့ပြောပါတယ်။ပါလက်စတိုင်းနယ်မြေတွေမှာဝင်ရောက်နေရာယူထားတာတွေကိုအစ္စရေးကအဆုတ်ခွာပေးဖို့တိကျတဲ့အချိန်သတ်မှတ်ပေးပါလို့မစ္စတာအဘတ်စ်ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုသွားတာပါ။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းရဲ့ဟားမတ်စစ်သွေးကြောအဖွဲ့နဲ့တလောကဖြစ်ခဲ့တဲ့ပြည်ပခါမှာအစ္စရေးကစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့သူကဆွဆွဲသွားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာပြည်ပြင်ပြောင်းလဲမှုတွေတိုးတက်လာတာကြောင့်အားရကျဉ်းတဲ့ဆရာဖြစ်ပေမဲ့ရခိုင်ပြည်နယ်နဲ့တခြားမြန်မာနိုင်ငံနေရာတချို့မှာရှိတဲ့လူမှုအတိုင်းဝိုင်းတွေကြောင့်မှာအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတင်းမာမှုကအတော်လေးစိုးရိမ်မကင်ဖြစ်စရာအခြေအနေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကထောက်ပြသွားခဲ့ပါတယ်။မြန်မာနိုင်ငံနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့တော့လူမှုစီးပွားဖွံ့ဖြိုးမှုအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီဖွံ့ဖြိုးရေးနယ်ပယ်တော်တော်များများမှာတိုးတက်မှုတွေဖြစ်တာတွေ့ရတယ်လို့ပြောသွားပါတယ်။ဟောင်ကောင်အစိုးရရုံးတွေမှာညာလုံးပေါက်ပိတ်ဆို့ပြီးတော့ဆန္ဒပြတဲ့အကြောင်းသားတွေကဒါဇင်နဲ့ချီပြီးတော့လုံထင်းရဲကဖမ်းဆီးခဲ့ပါတယ်ရှင
်။တရင်ချင်းချုပ်ကိုမအေးတန်နာချောကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Bonkalio ဖြစ်ပါတယ်ရှင်။ကျွန်မကသင်ကြီးထိုက်ပါ။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နေ့အကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.